စစ်ဖက်ဆိုင်ရာအခမ်းအနားတစ်ခုတွင်အိပ်ပျော်သွားခဲ့တဲ့ကာကွယ်ရေးဝန်ကြီးကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကကွန်မြန့်လိုက်တယ်လို့တောင်ကိုရီးယားမျိုးသားထောက်လိုင်းအေဂျင်စီကပြောလိုက်ပါတယ်။ဖျွန်ယန်ချောကိုဧပြီလ30ရက်နေ့ကလေရင်ပစ်စစ်တပ်နဲ့ပစ်ခတ်တပ်ဖြတ်ခဲ့တာကိုမြောက်ကိုရီးယားအရာရှိရာနဲ့ TV ကြည့်ရှုခဲ့တယ်လို့တောင်ကိုရီးယားထောက်လိုင်းအေဂျင်စီလက်ထောက်ညွှန်ကြားရေးမှူးကပေါ်တဝူးနေရုံကပြောပါတယ်။မစ္စတာကင်ဂျွန်အန်ဟာသူ့ဘော်တိုက်ခံပြသူသူ့ရဲ့အာဏာကိုထိပါဖို့ကြံရည်သူတွေကိုတီးခံလို့မရှိသူဖြစ်လို့သိများပါတယ်။အခုနှစ်အတွင်းမှာလည်းသူ့ဘော်ပုံကံမှုနဲ့အစစ်မြေအရာရှိ15ဦးကိုအရေးယူကွပ်မြက်ခဲ့ပြီး2013ခုနှစ်တုန်းကလည်းသူ့ရဲ့ဦးလေးတော်သူကိုတစ္ဆာဖောက်မှုနဲ့ကွပ်မြက်ခဲ့ပါတယ်။မြောက်ကိုရီးယားမှာအခုလိုတက်ဖြတ်နေရတာကင်ဂျွန်အန်ရဲ့တခုတည်းသောအာဏာရှင်အစိုးရအနေနဲ့သူတို့ရက်တည်နိုင်ဖို့အတွက်ကြောက်မဲ့ဖွယ်ကောင်းတဲ့အခြေအနေတစ်ခုကိုဖန်တီးနေရလို့တောင်ကိုရီးယားအစိုးရအနေနဲ့ရှုမြင်ပြီးအခုလိုရဲရဲဆက်ဆက်လှုပ်ဆောင်နေတာတွေဟာရေရှည်မှာမြောက်ကိုရီးယားအစိုးရပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတာကိုပြသနေတာပါလွန်ခဲ့တဲ့တစ်နှစ်လောက်တုန်းကမှကာကွယ်ရေးဝန်ကြီးအဖြစ်ခန့်ရတဲ့မစ္စတာဟျွန်းဟာအရင်ကလည်းမစ္စတာကင်ကိုပြန်လည်ပြောဆိုခဲ့ဘူးတာတွေရှိခဲ့ကြောင်းကြားသိရတယ်လို့တောင်ကိုရီးယားသတင်းဌာနယုံမှတ်ကဆိုပါတယ်။မြောက်ကိုရီးယားနိုင်ငံမှာကာကွယ်ရေးဝန်ကြီးတာဝန်အဓိကအဖြစ်ထောက်ပံ့စီမံခန့်ခွဲမှုနဲ့နိုင်ငံသားဆက်ဆံရေးလုပ်ငန်းရပ်တွေကိုလည်းအဓိကကြီးကြပ်ရတာပါ။မူဝါဒရေးဆွဲချမှတ်တဲ့အပိုင်းတွေကိုလည်းဩဇာကြီးတဲ့မြောက်ကိုရီးယားကာကွယ်ရေးကော်မရှင်နဲ့ကွန်မြူနတီပါတီရဲ့ဗဟိုစစ်ကော်မရှင်တို့ကပူးတဲ့ဆောင်ရွက်ပါတယ်။အခုလိုကာကွယ်ရေးဝန်ကြီးအရေးယူကွပ်မြက်ခံရမှုနဲ့ပတ်သက်လို့မြောက်ကိုရီးယားမှာလူသိချင်းကြားပြောဆိုတာမျိုးတော့မရှိပါဘူးခင်ဗျာ။